တပ်မတော်ကသတင်းမီဒီယာသမားတွေအပါအဝင်ဆွဲဆိုထားတဲ့အမှုငားမှုကိုကြေအေးလိုက်ပြီးဖြစ်တဲ့အကြောင်းဒီကနေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။တပ်မတော်အနေနဲ့အခုလိုကြေအေးပေးတာကိုသတင်းမီဒီယာသမားတွေဘက်ကလည်းကြိုဆိုကြပြီးတော့အခုလိုကြေအေးပေးတာဟာတပ်မတော်အနေနဲ့သတင်းမီဒီယာတွေအပေါ်အမြင်ပြောင်းလဲလာတာဖြစ်တယ်လို့လည်းပြောဆိုသုံးသပ်ကြပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
တမရအနေနဲ့မတရားသိမ်းဆက်သွယ်မှုပြဆွဲဆိုထားတဲ့အမှုပါဝင်တပွိုင်းအေဒါချုပ်ကိုကျော်မင်းစု11သတင်းတောက်ချုပ်ကိုဝေပြုတို့အပြင်တမရကိုဂွန်တိတ်ကညှိနှိုင်းစေမှုပြတရားဆွဲဆိုထားတဲ့အခြားလူပုဂ္ဂိုလ်နှစ်ဦးတို့ရဲ့အမှုကိုလည်းကြည်ပေးလိုက်တာဖြစ်ပါတယ်။ခုလိုကြည်ပေးတာကိုကြိုဆိုပြီးတမရအနေနဲ့သဘောထားပြောင်းလဲလာတာဖြစ်တယ်လို့ ARD သတင်းဌာနကအေဒါချုပ်ကိုရဲနီကခုလိုပြောပါတယ
်။သတင်းသမားတွေပြန်ဖြုတ်ပေးလိုက်တယ်ဆိုတဲ့ဥစ္စာရဲ့နောက်ပြီးတော့သူတို့အခုလိုမျိုးကျွန်တော်တို့ရဲ့အလုပ်ပေါ်မှာအဖိမှတ်ပြုတ်တယ်ဆိုတဲ့ဥစ္စာကတော့ခုနကအမြင်ပြောင်းသွားတာပေါ့။ဆိုတဲ့အခါမှာအဲ့အမြင်ပြောင်းလဲမှုကရေရှည်ခံမယ်ဆိုလို့ရှိရင်တယောက်နဲ့တယောက်ဟိုတစ်ဖွဲ့နဲ့တစ်ဖွဲ့ respect ပေါ့နော်။လေးစားမှုရှိမယ်နောက်ပြီးတော့သူ့ရဲ့အလုပ်ကိုပြည်ပြောင်းလုပ်မယ်။ကိုပြည်ပြောင်းလုပ်မယ်ဆိုလို့ရှိရင်ဒီဟာကဘာမှဟိုပြက်တာပေါ်စရာမရှိဘူးလို့ထင်ပါတယ်ဗျာ
။အခုလိုသတင်းမီဒီယာသမားတွေကိုဆွဲဆိုထားတဲ့အမှုကိုကြည်ရေးခြင်းဟာနိုင်ငံတော်နဲ့ပြည်သူတို့ရဲ့အကျိုးစီးပွားကိုအတူလက်တွဲလှုပ်ဆောင်နိုင်ရန်အတွက်တင်မုံချေပြီးရုပ်သိမ်းပေးခြင်းဖြစ်တယ်လို့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။တမတော်ဟာသတင်းမီဒီယာနဲ့ဆက်ဆံရေးပုံမကောင်းမွန်စီရင်ရည်ရွယ်ပြီးကြေးပေးတာဖြစ်တယ်လို့နိုင်ငံရေးလှိလသုံးသက်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်။ကျွန်တော်မြင်ကတော့တမတော်အနေနဲ့ပေါ့လေသတင်းမီဒီယာတွေနဲ့ဆက်ဆံရေးပို့ပြီးတော့အကောင်းဆုံးမှုလည်းရည်ရွယ်ပုံရတယ်။အဲနောက်ပြီးတော့ဒီမိုကရေစီအပြောင်းလဲနဲ့အရပ်ပတ်စစ်ဖက်ဆက်ဆံရေးပုံမှုကောင်းမွန်မှုလိုအပ်နေတဲ့အချိန်ကာလမှာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍကိုလည်းပဲပုံပြီးတော့အတိအမှတ်ပြုလာတဲ့အနေအထားလို့ကျွန်တော်ကတော့သုံးသပ်ပါတယ်
။သတင်းမီဒီယာသမားတွေပေါ်တက်မတော်အနေနဲ့ကြေးပေးခြင်းကိုသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုစီယာလိုင်ကလည်းအခုလိုပြောပါတယ်
။ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဝါလာပါတယ်။ကျွန်တော်တို့ဒီလိုလိုရက်ကိုလည်းကျွန်တော်တို့ကြိုးဆိုပါတယ်။တော်တော်နေနဲ့အခုလိုမျိုးသတင်းမီဒီယာတမားတွေနဲ့အခုလိုမျိုးမတည့်မမြတ်ဖြစ်နေကြတွေကဒီနိုင်ငံဒီဆောင်ရွက်မှာတခုများနောက်ဆက်ဖြစ်တယ်လို့ငါတို့ယူဆလာတော့မသိဘူးပေါ့လေဆိုတော့တက်မတော်ရဲ့သဘောထားကကျွန်တော်တို့ကနှမ်းစာတော့ပို့တယ်လို့ပြောနှမ်းစာခတ်တယ်ပေါ့လေဆိုတော့အခုတော့တို့ဘက်ကနေပြန်ပြီးတော့ကြံ short ပြီးတယ်ဆိုတော့မီဒီယာတွေပေါ်မှာအမြင်များကြောင်းသလားပေါ့နော်ဒါလည်းစစ်စစ်တစ်ချက်ပေါ့လေဒါမှမဟုတ်လို့ရှိရင်အခုလက်ရှိဒီနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စတွေမှာသတင်းမီဒီယာတမားတွေနဲ့ကိုယ်ပေါင်းဆောင်ရမယ်ဆိုတဲ့အလူများရှိသွားတာပေါ့ဆိုဖြစ်နိုင်ကြရောများတယ
်ဒီကနေ့မှုကြည်ပေးတဲ့တဲမှာသတင်းသမားတွေအပြင်တက်မတော်ကပုံမှန်9ကနဲ့ဆွဲဆူထားတဲ့နိုင်ငံတက်ကြွလှုပ်ရှားသူကိုထင်ကျော်နဲ့တောင်ငူဘာကသာဒုတိယဥက္ကဋ္ဌဝေယံသိန်းဦးဆောင်တဲ့ကေတုအိုးဝေတညာဖွဲ့တို့ကိုဆွဲဆူထားတဲ့အမှုတွေကိုလည်းကြည်ပေးခဲ့ပါတယ်ဒါအပြင်တက်မတော်ကတရားစွဲဆူထားပြီးမတရားအသိဆက်သွယ်မှုနဲ့ရှစ်လကျော်ကြာဖမ်းဆီးခံထားတဲ့ EBSD ရဲ့ဘိုးကော်မတီဝင်ကိုမင်းထေးလည်းအပြစ်မရှိတဲ့အတွက်မိုးမောက်တရားရုံးကပြန်လွတ်ပေးခဲ့ပါသေးတယ်ခင်ဗျာ